ကယ်ကပြည်ပရောက်နေကြတဲ့မြန်မာနိုင်ငံသားတွေဟာသားနဲ့ဖြီးပြီးရှိခဲ့ပေမဲ့နိုင်ငံပေါင်း36နိုင်ငံမှာနေထိုင်တဲ့မြန်မာနိုင်ငံသား3000ခွဲခန့်ပဲပုံစံ15ဖြစ်ပြီးမဲပေးခွင့်တင်ကြတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။အဲ့ဒီထဲကမြန်မာနိုင်ငံသား3000လောက်မဲပေးခွင့်ရခဲ့ကြပါတယ်။မြန်မာနိုင်ငံသားအများဆုံးပုံစံ15တင်ခဲ့တဲ့နိုင်ငံတွေကတော့စင်ကာပူနိုင်ငံဖြစ်ပြီး2000ခွဲတင်ခဲ့ပေမဲ့မဲစီးရင်ထွက်လာချိန်မှာအများအပြားကျန်ခဲ့တယ်လို့ဆိုပါတယ်။မဲပေးသူတွေကိုအကူအညီပေးနေတဲ့အဖွဲ့ကမတ်တန်နာကခုလိုပြောပြပါတယ်
။မြို့နယ်အလိုက်ကိုကြာကြံခဲ့တာ။တချို့မြို့နယ်တွေမှာလှိုင်းမြို့နယ်မှာကြာတော့ဆာမျက်နှာကြီးကြာကြံခဲ့တာ။ပါမလာဘူး။အဲ့လိုပါမလာလဲရှိရဲ့ပြင်ပုံစံ15တင်လိုက်တာတေချာပြီးတော့ confirmation လက်တာနဲ့ရအီးမေးလ်နဲ့ပြန်ရရဲ့တာနဲ့မဲစင်းမှာပါမလာတဲ့တွေတည်းရှိနေတယ်။အဲ့ဒါကြတော့တန်ယုံကဘယ်လိုပြောလဲဆိုတော့တောင်ရင်မရှိပါဘူးဆိုတဲ့စာမျိုးတို့ကတရားဝင်ထုတ်ထားရင်းထွက်လာရပေါ့နော်အဲ့ဆိုမဲပေးပိုင်ခွင့်ရှိသူတရားဝင်နေလို့ရမဲ့တာဝန်တွေကျေပြွန်ခဲ့ပြီးပါရဲ့နဲ့သူ့မဲလက်မှတ်ကပါမလာဘူးဆိုတာမဲပေးပိုင်ခွင့်မရှိဘူးဆိုတာတော့တော်တော်ကြီးကိုမှားနေရပေါ့နော
်အလားတူပဲကိုရီးယားမှာဆိုရင်ဒေါ်ဆန်းစုကြည်ရဲ့မဲဆန္ဒနယ်မြေဖြစ်တဲ့ကော်မူးမြို့နယ်လိုမြို့နယ်တွေမြို့နယ်တစ်ခုလုံးပါမလာတာတွေတွေ့ရတယ်လို့ဆိုပါတယ်ဆိုးမျိုးကမဲစစ်တမ်းကောက်ယူနေတဲ့ကိုဝင်းလိုင်ပြောပြတာကတော့
ဒေါ်သာစုကြည်ယူကောက်ပွဲဝင်မဲ့ကျွန်တော်တို့ရန်ကုန်တိုင်းကုံမှုမျိုးနယ်ကမျိုးနယ်လုံးမပါဘူးပေါ့နော်ရေတွက်ကတော့အခု200နဲ့300ကျားဖြစ်လိမ့်မယ်မန္တလေးတိုင်းပါဆိုတော့တောင်တာလို့ပါလို့မပါဘူးကိုရယ်တောင်တာမျိုးနယ်ကမရှိဘူးဆိုလို့ရှိရင်အဲ400နဲ့900ကျားဖြစ်လိမ့်မယ်ဘာလို့ဒီကတောင်တာတို့မြင်းညံတို့ကတော်တော်လေးများတယ်ကိုရယ်ဒီမှာလာပြီးတော့လေ E9 ဗီဇာနဲ့လာပြီးတော့လုံးလုံးကြတယ်တိုင်ဟောကတော့ထုတ်ပြန်ထားတာတော့အခုကဒီမှာရောက်တဲ့ပြည်မဲပေးခွင့်ရှိတဲ့လူစီက3988ဦးပဲပါတယ်ပေါ့ကိုရယ်ကျန်တော်သူတို့နိုင်ငံရေးရုံးကိုလမ်းပြီးတော့လေဒီကိုရီးယားတွေတူတင်မဲတွေမရှိတော့ပါဘူးဆိုတော့လမ်းပြီးဖြေတာ哦
တောင်ကိုရီးယားမှာလူ6000ကျော်ပုံစံ15ဖြည့်ပြီးတင်ခဲ့ပေမဲ့3900ကျော်ပဲမဲဆင်းมาပါလာပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဆိုးမြို့မြန်မာတန်ယုံကကျူတင်မဲပေးရေးတာဝန်ခံစီးပွားရေးကောင်စစ်ဝင်ဦးတန့်စင်ကအခုလိုပြောပြပါတယ်အဲ
့ဒါကဖက်4ချက်ကြောင့်ပေါ့နော်အဲ့4ချက်တော့အကြမ်းင်းအားဖြင့်တော့ပေါ့ဗျာဟိုနေပေါ့ပုံစံ30ကိစ္စပါเนาะပုံစံ30ကိစ္စလေးပြီးတော့ပုံစံ66ခါလို့ခေါ်မှာသူတို့ပေါ့အင်အောင်စုဇေယျအဲ့လိုမျိုးကိစ္စလေးပေါ့ဆက်လက်တင်မပြည့်စုံရင်မွေးနေ့တက်ကစ်တို့ပါလို့ပေါ့เนาะပြီးတော့နောက်တစ်ချက်ကပုံစံ15ကိုဖြည့်ထားတဲ့အခါမှာအင်္ဂလိပ်မြန်မာအပြင်ပြည်ပြဘာသာစကားတွေနဲ့ဖြည့်ထားတာဒီမတိုက်လေရေးတွေအဲ့ဒီအကြမ်းတင်အားဖြင့်အဲ့ဒီအချက်တွေကြောင့်ဤတော်စုရေကောက်ပွဲကော်မရှင်ကမဲလက်မှတ်ထုတ်မပေးနိုင်ဘူးပေါ့ဗျာ
တကယ်တော့တန်ယုံဝန်ထမ်းဖြစ်တဲ့ဦးတန့်စင်ကိုတိုင်မဲစင်းမှာပါမလာဘူးလို့ပြောပြပါတယ်။ခုလိုမျိုးမဲစင်းမှာနာမည်ပါမလာတဲ့ဖြစ်စဉ်တွေကတော့အများအပြားရှိပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမျိုးကမအုံမာကအခုလိုပြောပြပါတယ်
။ကျမပါတယ်ရက်ကွက်မှာလည်းပါတယ်နိုင်ငံတကာဆေးရ website ထဲမှာလည်းကျမပါတယ်ပြီးတော့ဒီတန်ယုံနဲ့အတွင်းနေတဲ့ကျမမိတ်ဆွေရနေပြီးတော့ကျမနာမည်တွေ့တယ်တွေ့ထားရတဲ့သားနဲ့တကယ်သူတို့ထုတ်ပြန်တဲ့ချက်မှာကျွန်တော်နာမည်ပါမလာအောင်လေပါမလာတဲ့အခါကျတော့ကျွန်မပြန်ပြောတာပေါ့နော် volunteer လုပ်တဲ့ကောင်လေးကိုနင်ငါနာမည်တွေ့ထားတယ်အခုငါစစ်စစ်မပါဘူးပြောအောင်ကြည့်ပြောအောင်ဆိုတော့အဲ့မှာလူသက်သေရှိသွားတာပေါ့ကျွန်မကလူသက်သေရှိတယ်လေ
ဟုတ်
ကဲ့တချို့ကလေးတွေကျတော့ဒီအတွင်းထဲကလူသက်သေမရှိတဲ့အခါကျတော့အာမြန်မာပြည်မှာတော့နိုင်ငံမပြောလိုက်လို့မပါလာတာဖြစ်မယ်တဲ့ကျွန်မကတော့မြန်မာပြည်မှာလည်းကျွန်မဖေကတေချာပြောလိုက်တယ်တောင်ကိုရီးယားမှာထည့်မှဖြစ်တယ်ဒီပြဒီမှာလည်းလူသက်တွေရှိနေတယ်ကျမတန်ယုံထိရောက်လာတဲ့လူသက်တွေရှိတဲ့ခါကျတော့ကျမကနောက်တော့မနေ့ကမှပြန်တောင်းပန်ပြန်ထည့်ပြီးတယ်သူတို့ face ကနေပြောဟိုအနည်းငယ်တောင်းပန်ပါတယ်မှားရင်းပြော file တွေပါဖြစ်တယ်ကြာဖြစ်တယ်ဟို file မှားအဟောင်းကိုယူမိတယ်ဆိုတော့အဲ့လိုကြီးပြောပြီးတော့ဗျာအဲ့ဒါနဲ့ကျမကနာမည်ပြန်ထည့်ပြီးလို့ကျမလည်းပြန်ပေးခွင့်ရသွားတာနောက်မှရင်ကျမကမပေးရပြန်ဖြစ်အောင်ပ
ါ American နိုင်ငံ Wisconsin ပြည်နယ်မှာကျောင်းတက်နေတဲ့ကျောင်းသားတူကတော့နာမည်စရင်းပါပြီးသူ့အတွက်မဲပါမလာတာကြောင့်ဝါရှင်တန်မှာမဲလာထဲဖို့လေရင်လက်မှတ်ဝယ်ထားပြီးမှအဆုံးခံလိုက်ရတယ်လို့ပြောပြပါတယ်
။အောက်တိုဘာ6ရက်နေ့ကမဝယ်ခင်နေသေးတယ်ပေါ့နော်။ကျွန်တော်လေရင်လက်မှတ်ဝယ်မယ်။မဲလာပြီးမယ်ဆိုတော့ဟုတ်ကဲ့ရပါတယ်တဲ့။အောက်တိုဘာ6ရက်နေ့မနေ့ဖေနာရီနေ့ပါကပေါ့ကျွန်တော်ဒီ email တစ်ကောင်ဝင်လာတယ်။မမပြေပုံစံ15ပို့လိုက်တယ်လို့ပြောတယ်ခင်ဗျ။ဒါပေမဲ့ဟိုဘက်ကနေပြောချင်ပို့တဲ့အချိန်မှာကျွန်တော်နာမည်တော့ပါတယ်လို့ပြောတယ်ခင်ဗျ။ဒါပေမဲ့ကြိုတင်မဲဆန်တော့စာရွက်ပါမကဘူးလို့ပြောတယ်ခင်ဗျ။ကျွန်တော်မနေ့ကဆက်ကြည့်ရင်ဘယ်သူမှမကင်ဘူးပေါ့နော်။နေကောတက်ဆက်ကြီးတော့ကျတော့ကိုင်းနေတာနာဝင်မင်းနဲ့တော့ပြောပါတယ်ဒီစောနာမဲဆက်ကနေဘက်ကတချို့ကပါမလာပုံရတယ်ဆိုပြောတယ်မြန်တာဝင်လည်းပါမလာလို့ပြောတယ
်ဒ ီလိုဖြစ်စဉ်မျိုးတွေကိုရီးယားနဲ့စင်ကာပူမှာလည်းဖြစ်ပွားခဲ့တယ်လို့ဆိုပါတယ်ဒါဟာမဲတွေပို့လိုက်တဲ့အထုပ်တွေနိုင်ငံမှားပြီးရောက်သွားလို့ဖြစ်တယ်လို့ကောင်စစ်ဝင်ဦးတန့်စင်ကပြောပြပါတယ
်ဆက်သွယ်ရေးအခြေအနေကြောင့်ကျွန်တော်တို့တန်ယုံကမဲတွေကတချို့ကိုရောက်သွားတယ်ဒေသတွေရှိတယ်တချို့တန်ယုံတွေကိုရောက်သွားတာတွေရှိတယ်အဲအဲ့အရာတွေကြောင့်ပေါ့ဒီမှာစင်ရင်းမှာပါပင်မဲ့လဲကျွန်တော်တို့တန်ယုံတွေမှာမဲလက်မှတ်မရှိရင်သူ့ကိုကျွန်တော်တို့ကမဲပေးခွင့်ရှိတဲ့စင်ရင်မှာလို့ကျွန်တော်တို့ကြင်ညာလို့မရဘူး။သူရောက်လာခရင်ကျွန်တော်ကဘယ်မဲလက်မှတ်နဲ့ထုတ်ပြရမလဲ။ကျွန်တော်တို့ကမှမဲလက်မှတ်အပူလဲမရှိ။ကျွန်တော်တို့ကပြည်ထောင်စု European Commission ကပေးပို့လိုက်တဲ့မဲလက်မှတ်အရေးအတွက်တိုင်းလား။အဲ့ဒီပေါ်မှာယူလိုက်တယ်ပေါ့နော်
။နောက်ပြဿနာတစ်ခုကတော့တန်းသားရေးရဝင်ကြီးတွေအတွက်မဲပြားတွေကိုတချို့မြို့နယ်တွေအတွက်ရရှိသူကရပြီးမရရှိသူတွေလည်းအများအပြားရှိတယ်လို့ပြောကြတာပါ။နောက်ဆုံးကြားသိရတဲ့ပြဿနာကတော့မဲလက်မှတ်ဒီပေါ်မှာမဲယုံမှုလက်မှတ်တွေထိုးမထားတာပဲဖြစ်ပါတယ်။စင်ကာပူကတာဝန်ခံကတချို့ကိုထိုးပေးခဲ့ပြီးတချို့ကိုလက်မှတ်ထိုးမပေးခဲ့ဘူးလို့ဆိုပါတယ်။ကိုရီးယားမှာတော့မဲပေးသူအလုံးရဲ့မဲတွေပေါ်မှာလက်မှတ်ထိုးထားခြင်းမရှိဘူးလို့ပြောပါတယ်။ထုံးစံအရမဲပြားပေါ်မှာတာဝန်ခံလက်မှတ်မပါခဲ့တော့ပယ်မဲဖြစ်တယ်လို့ပြောနေကြတာကြောင့်မဲဆန္ဒရှင်တွေစိုးရိမ်နေကြပါတယ်။ဒါပေမဲ့တန်ယုံကပြောတာကတော့လက်မှတ်မပါပေမဲ့ဒစိမ့်နှိပ်ထားတာပါရင်ရပါတယ်လို့ပြောဆိုကြောင်းသိရှိရပါတယ်ခင်ဗျာ